ထမကတော့စုမမရှင်စင်ကာပူနိုင်ငံမှာနိုင်ငံသားလူသမားတွေကြားကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပိုတိုးလာနေတဲ့အတွက်စင်ကာပူရောက်မြန်မာနိုင်ငံသားတွေကြားစိုးရိမ်မှုတွေလည်းတိုးလာနေတဲ့အကြောင်းကိုပြောပြပေးကြပါမယ်။ကိုဗစ် -19 ကပ္ပကရောဂါကိုခြေရာခံစောင့်ကြည့်ထိန်းချုပ်နိုင်ခဲ့တဲ့အတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပါချီးကျူးခဲ့ရတဲ့စင်ကာပူနိုင်ငံမှာတော့မကြာသေးခင်ကနေစလို့နိုင်ငံသားအလုပ်သမားတွေကြားကူးစက်မှုတွေပိုတိုးလာနေတဲ့အတွက်စိုးရိမ်မှုတွေလည်းကြီးထွားလာနေတာပါ။အထူးသဖြင့်ကတော့နိုင်ငံသားအလုပ်သမားတွေနေထိုင်ကြတဲ့အဆောင်တွေမှာဒီအပိုင်းတွေအတွင်းကူးစက်မှုတွေပိုများလာနေတာကြောင့်မြန်မာနိုင်ငံသားတွေလည်းစိတ်ပူနေကြတယ်လို့စင်ကာပူရောက်မြန်မာကိုအောင်လေးထွတ်ကပြောပြပါရယ်
။အခုလောလောဆယ်နိုင်ငံသားအလုပ်သမားတွေကိုတို့ရတော့ satellite တွေမြန်မာရောပါတာပေါ့လေ။တခြားနိုင်ငံသားတွေလည်းပါတော့အဲဒီနိုင်ငံသားအလုပ်သမားတွေကိုတို့ရအင်ဂျင်မထွက်ရဘူး။လုံလိုက်ပြီ။ဒီနေရာစားပြီးတော့လုံလိုက်တဲ့အခါကျတော့ဒီကပြဿနာတွေပါနေတယ်ဆိုတော့အခြေခံအလုပ်သမားလေးတွေကိုထားတဲ့အဆောင်တွေရှိတယ်အဲ့ဒီအဆောင်တွေမှာကူးတဲ့ပမာဏတွေကနည်းစဉ်တက်နေတာဒီလိုဆိုရင်စံချိန်တင်ပေါ့1400ကျော်လောက်ဖြစ်လာပြီဒီကအများဆုံးတွေ့ရတယ်တွေ့ရအလုပ်သမားတွေကိုလည်းခွဲပြီးတော့ပေါ့နော်အခုကျွန်တော်ဒီနေ့မနေ့ရတဲ့တရင်ညာပေါ့တချို့မြန်မာအလုပ်သမားလေးတွေကတော့သူတို့မှာ positive တွေ့တယ်တွေ့တဲ့အခါကျတော့သူတို့ဗမာတွေအခုလောလောဆယ်စောင့်ကြည့်ထားတယ်ဆိုတော့သူတို့ရဲ့အလုပ်ယုံပေါ့နော်အလုပ်ယုံနဲ့ပါပါပြီးမှရှက်တဲ့တာတွေပို့ပြောထားတာပေါ့ဗျာသင်ပေးပြပါမယ်နော်သူတို့ကိုလည်းရေးအဆောင်ချက်ဒီပိုင်းနဲ့ထားတယ်ပြီးရခါကျတော့သူတို့ကလည်းဘယ်လောက်ဒီဆိုလဲဆိုတော့မတ်စ်တွေဝတ်ထားရတာညာအိတ်တဲ့အချိန်တော့မတ်စ်ကမတွေ့ရဘူးလို့ကျွန်တော်တင်ရတယ်ပေါ့လေ
ကိုယ်လင်းထက်ကိုယ်တိုင်ကတော့မရှိမဖြစ်လုပ်သားတူဖြစ်နေကုန်ပစ္စည်းပို့ဆောင်ရေးလုပ်ငန်းခွင်တွေမှာဆက်လက်လုပ်ကိုင်နေတာပါစင်ကာပူမှာနိုင်ငံသားသားလူသမားတွေကြားကူးစက်မှုတွေပိုတိုးလာနေချိန်မှာမြန်မာနိုင်ငံသားတွေအနေနဲ့သက်ဆိုင်ရာတာဝန်ရှိတဲ့သူတွေရဲ့ညွှန်ကြားချက်တွေကိုလိုက်နာဖို့လိုအပ်ကြောင်းလည်းသူကပြောပါတယ
်ကျွန်တော်ကြံသေးချင်တာကတော့လုံးဝအပြင်ကိုမထွက်တာကောင်းတယ် home stay နေတာကောင်းတယ်နော်မထွက်နဲ့ဆိုရင်မထွက်နဲ့ပေါ့ဗျာကျွန်တော်တို့ကဒီစီးကန်းတော့လုံအောင်အပြည့်နော်လိုက်နာတယ်ကျွန်တော်တို့ရဲ့ဒီမြန်မာလေးကိုကျွန်တော်အရေးကြီးကြီးပေါ့နော်မှာကျင်တာကတော့အပြည့်မထွက်ရဘူးဆိုတဲ့ဟာကတော့လုံအောင်ထွက်လို့မရဘူးဆိုတာခိုးလည်းမထွက်စီဘူးကျွန်တော်တို့ဒီမှာက tracking လိုက်ရတာရမ်းလို့ဟိုပွင့်နေတော့ခြေဆောင်ချောင်းတွေအများကြီးထားထားတဲ့အတွက်ကျွန်တော်ဝင်လို့လည်းမရဘူးအခုကထပ်ပြီးတော့တင်းကျပ်ထားတာနော်
စင်ကာပူနိုင်ငံဆိုင်ရာမြန်မာတန်ရုံးကတော့မြန်မာနိုင်ငံသားတွေတက်နိုင်သလောက်အပြစ်မထွက်ကြဘူးလူစုလူဝေးရှောင်ကြဖို့နဲ့စင်ကာပူကျန်းမာရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်တွေကိုလိုက်နာကြဖို့တိုက်တွန်းထားပါတယ်။တန်ရုံးရဲ့လုပ်ငန်းတချို့ကိုတော့ online ကသာဆောင်ရွက်ပေးတော့မယ်လို့လည်းကြေညာထားတာပါ။လက်တလုံးမှာတော့ကပ်ရောဂါကြောင့်အခက်အခဲကြုံနေရတဲ့စင်ကာပူရောက်မြန်မာနိုင်ငံသားတွေကိုမြန်မာပရဟိတအဖွဲ့အစည်းတချို့ကတက်နိုင်တပိုင်ကူညီပေးနေကြတယ်လို့လည်းစင်ကာပူမြန်မာသင်းရဲ့ဂုဏ်လူဆောင်အကြံပေးပုဂ္ဂိုလ်လည်းဖြစ်နေရန်တက္ကသိုလ်မှာနှစ်20ကျော်ကြာတွေ့ဘက်ပါမောက္ခအဖြစ်တာဝန်ခံဆောင်ခဲ့ဘူးသူဦးတန်ရွယ်တင့်လင်းပြောပါတ
ယ်ဒီအစိုးရတော့တက်နိုင်ဆုံးလုပ်နေတာပဲလေဟိုနေ့ကပဲဝန်ကြီးချုပ်ကလည်းပြောတယ်တခြားဝန်ကြီးတော်ဝန်ကြီးဟောင်းတို့ကလည်းပြောပါတယ်စင်ကာပူကတာဝန်ရှိတယ်အဲ့ဒါဒီလောက်သမားတွေကျေးဇူးရှိတယ်ပေါ့လေဆိုတော့တော်တော်ပြစ်မှတ်ပါတော့တော်တော်လေးကိုချီးရှိပါတယ်ဟောအလုပ်သမားတွေကိုခုနေရာတွေဖြန့်ထားတယ်ဘာလဲ exhibition hall တို့ဘာလို့အဲ့ဒီ sports stadium တို့ဘာလို့မှအဲ့မှာဖြန့်ထားတယ်ပေါ့လေအော်ပြောဗမာလေးတွေလည်းရှိတယ်သူတို့လည်းအစိုးရကြည့်ထားပါတယ်နောက်ဗမာလေးတွေစားဖို့ဆိုတာကမှအဲ့ဒီတချို့ပရဟိတအဖွဲ့တွေကအဲ့မှာဟိုလောကသွားပေးကြတယ်လို့တော့ကြားတယ်ဖြစ်တဲ့ case ကတော့များတာပေါ့အန်ကရိုလည်းစိတ်ပူတယ
်စင်ကာပူနိုင်ငံကျန်းမာရေးဝန်ကြီးဌာနရဲ့တနင်္လာနေ့ထုတ်ပြန်ချက်အရတော့တနေ့ထဲမှာအများဆုံးဖြစ်တဲ့ကူးစက်သူလူနာအသစ်က1426ဦးထိရှိခဲ့ပါတယ်ကူးစက်သူတွေထဲမှာ16ဦးကသာစင်ကာပူနိုင်ငံသားတွေနဲ့အနည်းငယ်နေထိုင်ခွင့်ရှိသူတွေဖြစ်ကြပြီးကျန်အများစုကတော့နိုင်ငံသားသားအလုပ်သမားတွေနေထိုင်ကြတဲ့အဆောင်တွေကရွှေပြောင်းအလုပ်သမားတွေဖြစ်ကြပါတယ် COVID-19 ရောဂါကြောင့်သေဆုံးသူ12ဦးအပါအဝင်ကူးစက်သူပေါင်းက1014ဦးထိရှိနေပါတယ်ရှင်